ိုပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရောက်ရှိတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် Mr. VJ Nambiya ဟာသူ့ရဲ့ခီးစဉ်ကိုအဆုံးသတ်တော့မှာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အဆုံးမသတ်ခင်သူဟာရခိုင်ပြည်နယ်တန်တွဲမြို့ကိုတွားရောက်ပြီးတော့ဒေသခံဘာသာစုံကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။သူ့ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းတနင်္ဂနွေနေ့တော့မောင်တော်ဒေသမှာရှိတဲ့ရခိုင်ကျေးရွာတွေနဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တယ်လို့ရခိုင်အစိုးရရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးလှသိန်းက VOA ကိုပြောပါတယ်။အပြည့်စုံကတော့ရန်ကုန်မြို့ကနေဝိုင်းတော်သားကိုဇော်ဝင်းလှိုင်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါမြန်မာနိုင်ငံကိုတရင်တပတ်ကြော်ကြာရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နံပြားဟာဒီကနေ့ရခိုင်ပြည်နယ်တန်တွဲမြို့ကိုတွားရောက်ပြီးအဲ့ဒီမှာရှိတဲ့ဘာသာပေါင်းစုံကကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တာပါမစ္စတာနံပြားနဲ့ဆွေးနွေးပြတဲ့အခြေအနေတွေကိုတော့အဲ့ဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့တန်တွဲမြို့ကအစ္စလာမ်ဘာသာဝင်တဦးဖြစ်သူဦးလာမြင့်က VOA ကိုပြောပြပါရစေကျွန်တ
ော်တန်တော့မှာဖြစ်ဖြစ်ခဲ့တဲ့ကျွန်တော်တန်တွဲဒေါ်ရီမြို့တိကမီးရှို့ခါတဲ့ကိစ္စလေးတွေကျွန်တော်ဟိုရှင်မျိုးတော်ကလေငါးကြီးမိစုခါရတဲ့ကိစ္စလေးတွေအဲ့ဒါလေးတွေကျွန်တော်တင်ပြခဲ့ပါတယ
်မစ္စတာနမ်ဘီယာဘက်ကတော့အရင်ဖြစ်ခဲ့တဲ့ပြဋိပက္ခတွေလိုမျိုးနောက်နောက်မဖြစ်ရလေအောင်ဒေသခံဘာသာပေါင်းစုံကခေါင်းဆောင်တွေအားလုံးညီနိုင်ဆောင်ရွက်ကြဖို့အကြံပေးပြောဆိုခဲ့တယ်လို့ဦးလာမြင့်ကဆက်ပြောပါတယ
်ဒီကလည်းလက်ရှိအနေနဲ့မှကျွန်တော်တို့တာနဲ့မှာအစ္စလာမ်ဘုရားရောဘာသာမျိုးတွေဘာသာငါးမျိုးပေါ့လေးမျိုးပေါ့နော်ဘာသာကြီးလေးရရဲ့ညီညီနဲ့ဆောင်ရွက်နေတဲ့ကိစ္စလေးတွေသူလည်းပဲဟိုတော့အပြေးပြီးတော့ဒီသဘောကျတယ်ဆိုတော့အကြောင်းလေးတွေနောက်တစ်ခါဒီလိုမျိုးအားလုံးနှိမ့်နေပြီးတော့ပြည်ပြည်နယ်နေဖို့အတွက်ကိုသူလည်းတိုက်တွန်းသွားပါတယ်ခင်ဗျာသူကလည်းပဲကျွန်တော်ဒီလိုမျိုးပြိပက္ခဖြစ်စဉ်လေးကိုကျွန်တော်ဟိုဒီမှာရှိတဲ့လူရဲ့ရှင်ရှင်နှိမ့်နေဆောင်ရွက်မှသာပြည်လည်နိုင်မယ်ဆိုတော့အကြောင်းလေးကိုသူဆက်ပြောပါတယ်ခင်ဗျာဒါလားနှိမ့်နေမှသာကျွန်တော်ဒီဟာလေးတွေပြည်လည်နိုင်မယ်သူတို့အနေနဲ့ကတော့တိုက်ရအမိန့်ပေးလို့မရပါဆိုတဲ့စကားလေးပြောပါတယ်ခင်ဗျာ
ဒီတွေ့ဆုံပွဲကိုမစ္စတာနမ်ဘီယာနဲ့အတူရခိုင်ခီးစဉ်ကိုလိုက်ပါသွားကြတဲ့ပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့လူမှုကြည့်ကြရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးခင်ကြီးနေဆက်ရေးရာဝန်ကြီးဌာနဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတက်နိုင်ဝင်းရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးလာမောင်တို့အပြင်ဘာသာကြီး၄ခုဖြစ်တဲ့ဗုဒ္ဓဘာသာအစ္စလာမ်ဟိန္ဒူနဲ့ခရစ်ယာန်တို့ကကိုယ်စားလှယ်တွေမြို့မိမြို့ဖတွေတက်ရောက်ကြတယ်လို့သိရပါတယ်မစ္စတာနမ်ဘီယာနဲ့အဖွဲ့မနေ့တုန်းကရခိုင်ပြည်နယ်အစိုးရအဖွဲ့ကတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အချိန်ပြည်နယ်ဝန်ကြီးချုပ်ကလက်ရှိအခြေအနေတွေကိုတင်ပြခဲ့တယ်လို့ပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်ဦးလာသိန်းက VOA ကိုပြောပါတယ်
ကျွန်တော်တို့ဒီမှာဝန်ကြီးချုပ်ကဟိုစီရင်တင်ပြတာပေါ့ရခိုင်ပြည်နယ်ကုလသမဂ္ဂနေပြီးတော့ IDP ရှင်းနဲ့ပတ်သက်ပြီးတော့ဆောင်ရွက်ထားချက်တွေပေါ့အဲ့လိုတင်ပြတဲ့အခါမှာဟိုတင်ပြချက်တွေကဟောမှာလေဟိုသူကိုယ်တိုင်ကဒီမှာလုံးလုံးချက်တွေ့ရရပေါ့သို့တော့ကဘာကဓာရီကိုသိမှုတွေမှာလည်းလည်းအားနည်းနေသေးတယ်ဓာရီကိုကဘာအနှံ့သိအောင်လဲရှင်းသိနေလို့တဲ့အကြံပြုတယ်ဗျသူကသူကပြောတာကတော့ဟိုအုံမဆောင်ရထားချက်တွေကတော်တော်ဟိုပေါ့နော်အားထည့်ပြီးတော့ဆောင်ရထားတယ်ဒီတောင်ကျုပ်အစိုးရကရောပြည်နယ်အစိုးရရောဓာရီကြတော့ပြည်မကဘာမှာပြည်နေတဲ့အခါကျတော့ဟိုပြည်မကစိုးဆိုင်နေတဲ့ရှိနေတာပေါ့နော်ပြည်မကဘာဒီမှာဟိုအစိုးရတွေကစီးပစိုက်ပဲနဲ့ထားတယ်အဲတော့ဟိုဒီဒုက္ခတွေတွေရဲ့နေရေးထိုင်ရေးစားရေးတောင်ရေးစောင့်ရှောက်မှုတွေမှာလိုအပ်တယ်ဆိုပြီးတော့အဲ့ဒီဖြစ်နေတယ်တဲ့တကယ်လက်တွေ့မှာတော့လုံထားတာတော်တော်များများလုံထားပါတယ်ပေါ့နော်ဒါကကဘာကပြအောင်လို့ပဲသုံးသပ်တယ်
ခင်ဗျာဒီကလေမစ္စတာနမ်ပြားထောက်ပြသွားတဲ့ရခိုင်အစိုးရရဲ့လှုပ်ဆောင်ချက်တွေပြင်ပကဘာကတည်အောင်လှုပ်ဆောင်ဖို့အားနည်းချက်ရှိတာနဲ့ပတ်သက်လို့လေရခိုင်ပြည်နယ်ဝန်ကြီးချုပ်ကလှုပ်ဆောင်မယ့်အကြောင်းပြောတယ်လို့ဦးလာသိန်းကပြောပါတယ
်ဒါနဲ့ပတ်သက်ပြီးတော့ဟိုဝန်ကြီးချုပ်ကလည်းဒီကလေးတော့လှုပ်ဖို့ဆိုပြီးတော့ပြောပါတယ်ဒါလှုပ်သိမ်းတဲ့ကိစ္စပါပဲဆိုပြီးတော့ဒါလေးနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာကဘာကပြအောင်ပေါ့ဟိုတချို့သာရဥစ္စာတန်းလေးတွေခြံကြည့်ဖို့လုပ်နေကြတယ်ဆိုတာလည်းသိရပါတယ်ခင်ဗျာ
တင်းငွေတွေနေတုန်းကတော့မစ္စတာနမ်ဘီယာနဲ့အဖွဲ့ဟာရခိုင်ရွာတချို့နဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တယ်လို့ဆိုပါတယ
်မနေ့ကတော့ကမောင်းတော်ဒေသမှာရှိတဲ့ရခိုင်ဟိုကြည့်ပါတယ်ပေါ့နော်မိရှုခံရတဲ့ကြည့်ပါသွားကြည့်ပါတယ်အဲ့ဒီကပြီးလို့ရှိရင်ကျွန်တော်တို့ဒီပောက်တဲမြို့နယ်မှာရှိတဲ့တန်းကလေး IDP ရှိထားတဲ့ကျင်းလေးပြင်ဒုက္ခသည်စခန်းကိုတွားကြည့်ပါတယ်အဲ့ရပြီးတဲ့အခါတော့ဟိုပြီးသွားပါတယ်ဒါပြီးရင်ပြန်ပြီးတော့ကျွန်တော်တို့ wind up ပြန်လောက်တာတော့မရှိပါဘူးခင
်ဗျာမစ္စတာနမ်ဘီယာနဲ့အဖွဲ့ဟာဒီကနေ့တန်တွဲကနေရန်ကုန်မြို့ကိုပြန်လည်ထွက်ခွာလာပြီးဖြစ်ပါတယ်မစ္စတာနမ်ဘီယာအနေနဲ့တန်တွဲမြို့ကအခြေအနေတွေကိုအချိန်အကသရှိတာကြောင့်ကိုယ်တိုင်သွားမလေ့လာနိုင်ခဲ့ပေမဲ့ဒီကနေ့သူနဲ့တွေ့ဆုံစဉ်ဒေသခံတွေဘက်ကတင်ပြလာတဲ့အချက်တွေကိုအကောင့်ထဲပေါ်နိုင်ဖို့အတွက်ပြည်နယ်ဝန်ကြီးချုပ်ဦးလာမောင်တင်ကတန်တွဲမှာနေရနေထိုင်ပြီးလိုအပ်တာတွေကိုကူညီလှုပ်ဆောင်ပေးဖို့စီစဉ်နေတယ်လို့ဒေသခံတွေကပြောပါတယ် ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ2ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်လည်ပတ်နေတဲ့မစ္စတာနမ်ဘီယာဟာဒုသမရဆိုင်ပေါခန်းအန်အရီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရှိမန်းအမေရိကန်သမ္မတကြီးဒက်ရက်မစ်ရှယ်တို့အပြင်တိုင်းသားကောင်းဆောင်တွေဘာသာရေးကောင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့ကုလသမဂ္ဂသတင်းပြန်ကြားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်မစ္စတာနမ်ဘီယာအနေနဲ့ပဋိပက္ခတွေဖြစ်ပွားခဲ့တဲ့အခုရခိုင်ပြည်နယ်အပါအဝင်မိထီလာမြို့ကချင်ပြည်နယ်မြကြီးနားမြို့နဲ့KIO ကချင်ဌာနချုပ်ရှီယာလိုက်စာမျိုးတို့ကိုတွားရောက်ပြီးတော့ KIO ခေါင်းဆောင်အတော်များများနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကို6ချိန်မြောက်အဖြစ်လာရောက်တဲ့သူ့ရဲ့ဒီခီးစဉ်ဟာစက်တင်ဘာလကုန်ပိုင်းမှာစတင်မဲ့68ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမတိုင်ခင်မြန်မာနိုင်ငံကအခြေအနေတွေကိုလာရောက်လေ့လာတဲ့ခီးစဉ်ဖြစ်တယ်လို့လည်းကုလသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။